This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှာကင်းဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဧပြီလ9ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဧပြီလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စည်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစစ်ရေးသတင်းအနေဖြင့်အပြည့်ရက်ကြေညာထားချိန်မှာစစ်ကောင်စီဘက်ကစတင်တိုက်ခိုက်လာတာကြောင့်စစ်ဒေသတစ်ပူပေါင်းတပ်ကအင်းတော်မြို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့တာလို့ KIA ပြောတဲ့သတင်းကိုတင်ပြပေးပါမယ်။အပြည့်ရက်ထားချိန်မှာစစ်ကောင်စီဘက်ကတိုက်ခိုက်မှုတွေစတင်လှုပ်ဆောင်ခဲ့တာကြောင့်စစ်ဒေသတစ်ပူပေါင်းတပ်ကခုခံတိုက်ခိုက်ရင်းအင်းတော်မြို့ကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ကချင်လွတ်လပ်ရေးတပ်မတော် KIA သတင်းပြန်ကြားရေးဌာနကဧပြီလ8ရက်ညပိုင်းမှာဖော်ပြပါဗျ။အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနနဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကအပြစ်ရက်ထားမယ်လို့ကြေညာထားသလိုစစ်ကောင်စီဘက်ကလည်းဧပြီလ2ရက်ကနေ22ရက်ထိအပြစ်ရက်မယ်လို့ကြေညာထားပေမဲ့စစ်ကောင်စီဘက်ကဧပြီလ2ရက်ညပိုင်းမှာဗမော်မြို့ကိုလေကြောင်းကနေတိုက်ခိုက်ခဲ့ပြီးဧပြီလ3ရက်နေ့မှာအင်းတော်နဲ့ဝိုင်းမော်မြို့ကိုလေကြောင်းကနေတိုက်ခိုက်တာမြေပြင်ကနေထိုးစစ်စင်နာရီပြုတ်လုခဲ့တယ်လို့ဒေသသတင်းရင်းမြစ်တွေကလည်းအသိပေးပါဗျ။အခုလိုအပြစ်ရက်ထားမယ်လို့ထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကစတင်တိုက်ခိုက်လာတဲ့အတွက်အမှတ်တစစ်ဒေသပူးပေါင်းတပ်တွေကခုခံတိုက်ခိုက်ရာကနေကြန့်ရှိနေတဲ့စစ်ကောင်စီတပ်စခန်းနဲ့အင်းတော်မြို့တစ်ခုလုံးကိုဧပြီ9ရက်ညနေမှာအပြီးသက်သိမ်းပိုက်နိုင်ခဲ့တာလို့ KIA သတင်းပြန်ကြားရေးကဆိုပါတယ်အင်းတော်မြို့သိန်းတိုက်ပွဲမှာစစ်တုံးမန်းတွေနဲ့လက်နက်ခဲယမ်းတွေရရှိခဲ့တာကိုလည်းအသိပေးထားပါဗျ။ဖမ်းမိခဲ့တဲ့စစ်တုံးမန်းအရေအတွက်ကိုဖော်ပြမထားပေမဲ့စစ်ရေးသတင်းရင်းမြစ်တွေရဲ့ပြောဆိုချက်အရစစ်တုံးမန်း40ကျော်ဟာဝေဇာအမြောက်120မမလက်နက်ကြီးနဲ့လက်နက်ငယ်မျိုးစုံအပါအဝင်ခဲယမ်းကြီးအများအပြားသိမ်းဆည်းရရှိခဲ့တယ်လို့သိရပါဗျ။အင်းတော်မြို့သိန်းတိုက်ပွဲနဲ့ပတ်သက်လို့ NUG ကာကွယ်ရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့အင်းတော်မြို့သိန်းတိုက်ပွဲကိုကာကွယ်ရေးဝန်ကြီးဌာနအမှတ်1စစ်ဒေသအနေနဲ့ရှစ်လကြာကြာတိုက်ခိုက်ခဲ့ရပြီးတပ်မမှုနဲ့အဖွဲ့အထွက်ပြေးသွားတယ်လို့အသိပေးထားပါဗျ။အင်းတော်မျိုးဟာစစ်ကောင်စီတပ်မ89ရှေ့တန်းဌာနချုပ်အခြေပြုရာမျိုးဖြစ်ပြီးတပ်မမှုကိုယ်တိုင်ကြီးကြပ်ကုတ်ကဲနေတာလို့သိရပါဗျခင်ဗျာ။ဒုတိယစီရေးသတင်းနေဖြင့်အကြံဖက်စစ်ကောင်စီကအပြစ်ခတ်ရက်စဲကြောင်းထုတ်ပြန်ပြီးနောက်ပိုင်းအချင်းနာကြီးမချားပဲအရသာပြည်သူတွေနေထိုင်ရာမြို့ရွာတွေကိုလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတယ်လို့မန္တလေး PDF ပြောတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖက်စစ်ကောင်စီဟာအပြစ်ခတ်ရက်စဲကြောင်းထုတ်ပြန်ပြီးနောက်ပိုင်းအချင်းနာကြီးမချားပဲရက်သားပြည်သူတွေနေထိုင်ရာမြို့ရွာတွေကိုလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတယ်လို့မန္တလေး PDF ကပြောဆိုလိုက်ပါတယ်။မတ်လ28ရက်နေ့မှာမြန်မာနိုင်ငံအလဲပိုင်းသခိုင်းမြို့အနီးကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်ကြောင့်ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုအားစိုက်လှုပ်ဆောင်နိုင်ဖို့မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကုတ်ကဲမှုအောက်မှာရှိတဲ့တပ်ရင်းတပ်ဖွဲ့တွေအားလုံးငလင်တန်းတင်းနဲ့ဆက်ဆက်ဒေသတွေမှာမိမိကိုယ်ကိုခုခံကာကွယ်ခွင့်ကလွဲလို့ထိုးစစ်အားလုံးသုံးဘက်ခန့်ရက်စဲထားမယ်လို့ထုတ်ပြန်ကြေညာခဲ့တဲ့အတွက်ပြည်သူ့ကာကွယ်တပ်မတော်မန္တလေးအနေနဲ့လည်းစစ်စင်ရေးတွေယာယီရက်ဆိုင်ခဲ့တယ်လို့ဆိုပါတယ်။အကြံဖတ်စစ်ကောင်စီကလည်းဧပြီလ2ရက်နေ့ကနေ22ရက်နေ့အထိအပြစ်ရက်ထားမယ်လို့ထုတ်ပြန်ကြေညာခဲ့ပေမဲ့လက်တွေ့မြေပြင်မှာတော့အကြံဖတ်စစ်ကောင်စီဟာဒီကြေညာချက်ထုတ်ပြန်ပြီးအချင်းနာကြီးမချပဲအရသာပြည်သူတွေနေထိုင်ရာမြို့ရွာဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေတောက်လျှောက်ပြုလုပ်ခဲ့တာတွေ့ရတယ်လို့အသိပေးပါတယ်။အကြံဖတ်စစ်ကောင်စီဘက်ကအပြစ်ခတ်ရက်ထားမယ်လို့ကြေညာပြီးချိန်မှာစ င်ကူးမြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှု2ကြိမ်မရေယာမြို့နယ်မှာ1ကြိမ်တပိတ်ချင်းမြို့နယ်မှာ5ကြိမ်မိုးကုံးမြို့နယ်မှာ1ကြိမ်နဲ့နောင်ချုံမြို့နယ်မှာ1ကြိမ်ပြုလုပ်ခဲ့တာတပ်သေးအထောက်အထားတွေနဲ့မှတ်တမ်းတင်ထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်အကြံဖက်စစ်ကောင်စီဟာမြေပြင်ကနေစစ်ကြောင်းထိုးတာလက်နက်ကြီးနဲ့ပစ်ခတ်တာတွေလည်းလုံးဝရပ်နားတာမရှိဘဲဆက်လက်လှုပ်ဆောင်နေတာတွေ့ရတယ်လို့ဆိုပါတယ်။အခုလိုအကြံဖက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူအချို့ထိခိုက်သေဆုံးတာတွေရှိခဲ့တယ်လို့သိရပါတယ်။ဒါကြောင့်အကြံဖက်စစ်ကောင်စီဘက်ကအပြစ်ခတ်ရက်စဲမယ်ဆိုတဲ့ထုတ်ပြန်ချက်ဟာငလင်ဘေးကိုအကြောင်းပြုပြီးပြည်သူလူထုနဲ့နိုင်ငံတကာအတိုင်းဝိုင်းအကြားနိုင်ငံရေးအမျက်ထုတ်လို့တဲ့လှုပ်ကြံလီစဲမှုတစ်ခုသာဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမြင်းညံမှာရှိတဲ့စစ်တပ်အထိုင်ဂိတ်ကိုပြစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်သား14ဦးသေဆုံးပြီး10ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းညံမြို့အမှတ်18ရပ်ကွက်မှာရှိတဲ့စစ်တပ်အထိုင်ဂိတ်ကိုအနီးကပ်ပြစ်ခတ်တိုက်ခိုက်ခဲ့တာမှာစစ်သား14ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရသွားတယ်လို့မြင်းညံ Black Tiger MPD တပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲဒီစစ်တပ်အထိုင်ဂိတ်ကိုမြင်းကြံ Black Tiger MPD တပ်ဖွဲ့နဲ့ညီနောင်မဟာမိတ်တွေကဧပြီလ6ရက်နေ့ညနေ4နာရီခွဲလောက်မှာအနီးကပ်ဝင်ရောက်တိုက်ခိုက်ခဲ့တာလို့သိရပါတယ်။တိုက်ပွဲကြာမြင့်ချိန်တနာရီနီးပါးမှာစစ်သား14ဦးသေဆုံးပြီးအမှတ်18အုပ်ချုပ်ရေးမှူးအပါအဝင်တပ်သား10ဦးဒဏ်ရာရသွားတယ်လို့လည်းဆိုပါတယ်။ဒါအပြင်စစ်တပ်ဂိတ်ကိုစစ်ကူလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေပါတဲ့ကားကိုလည်းကြားဖြတ်တိုက်ခိုက်နိုင်ခဲ့ပြီးထိခိုက်မှုတွေရှိပေမဲ့ထိခိုက်သေးဆုံးမှုအခြေအနေအသေးစိတ်ကိုဆက်လက်စုံစမ်းနေတယ်လို့ MBD တပ်ဖွဲ့ကပြောပါရတယ်။အဲ့ဒီတိုက်ခိုက်မှုကိုမြင်းကြံ Black Tiger MBD တပ်ဖွဲ့နဲ့မဟာမိတ်တွေဖြစ်တဲ့ဗိုလ်စားပျောက်ကြားတပ်ဖွဲ့ BGF တပ်ဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးအုပ်ဖို့မှာလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးနေတဲ့စစ်သားတွေကိုအရက်တိုက်ပြီးပြည်သူပိုင်းအိမ်တွေကိုမီးရှို့ခိုင်းတဲ့ယာအိမ်မှုကိုရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ခြမ်းတာယာဝတီခရိုင်အုပ်ဖို့မြို့နယ်အတွင်းလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးနေတဲ့စစ်သားတွေကိုအရက်တိုက်ပြီးပြည်သူပိုင်းအိမ်တွေကိုမီးရှို့ခိုင်းတဲ့ယာအိမ်မှုတဦးကိုရှင်းလင်းခဲ့တယ်လို့မြေအောက်ပျောက်ကြားတပ်ဖွဲ့အုပ်ဖို့ကထုတ်ပြန်ပါတယ်။ခမရ6ကနေဆိုင်ကယ်မောင်းပြီးပြန်လာတဲ့အုပ်ဖို့မြို့နယ်တရက်နှစ်ဖြားလိန်အုပ်စုပေါင်းတယ်စုရွာကပြူကောင်းဆောင်ယာအိမ်မှုဖိုးဖြူကိုမနေ့ဧပြီလ10ရက်နေ့လယ်တနာရီခွဲခန့်မှာတာယာဝတီခရိုင်တရင်3802တက်ခွဲလေးမြေအောင်ပြောက်ကြားတက်ဖွဲ့အုပ်ဖို့ကရဲဘော်တွေပြစ်ခတ်ရှင်းလင်းခဲ့တာလို့သိရပါတယ်။တင်းဆုံသွားတဲ့ဖိုးဖြူစီကနေလက်ပစ်ဘုံတစ်လုံးဆိုင်ကယ်တစ်စီးစစ်ကောင်စီတက်နဲ့ဆက်သွဲပြောဆိုရမှ3နဲ့ဖုန်းနှလုံးနဲ့ငွေကျပ်6,300ရရှိခဲ့တယ်လို့လည်းအတည်ပြုထားပါတယ်။ပြူစော်ထီကောင်းဆောင်ဖြစ်တဲ့ဖိုးဖြူဟာတော်လိုင်းရဲဘော်တွေရဲ့အချက်လက်တွေစုံစမ်းထောက်လှမ်းပြီးစစ်တပ်ကိုသတင်းပို့တာလူငယ်တွေကိုပေါ်တာဆွဲဖမ်းဆီးနေတဲ့စစ်သားရဲတွေကိုသူ့အိမ်မှာဧကန်ကျွေးမွေးပြီးပြည်သူပိုင်းအိမ်တွေကပစ္စည်းတွေကိုခိုးယူခိုင်းတဲ့အပြင်မီးရှို့ခိုင်းတာတွေလုပ်ဆောင်နေတဲ့အတွက်အခုလိုအရေးယူရတာလို့မြောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကထုတ်ပြန်ထားပါတယ်ပြည်သူလူထုနဲ့တော်လိုင်းတပ်ဖွဲ့တွေကိုဒုက္ခပေးနေတဲ့စစ်ကောင်စီနဲ့စစ်ကောင်စီတောက်တိုင်တွေကိုအရှိန်မြင့်တိုက်ခိုက်သွားမှာဖြစ်တဲ့အတွက်သူတို့ရှိတဲ့နေရာတွေကိုသွာလာနေထိုင်တာမျိုးမလုပ်ကြဘို့မြောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကဒေသနေပြည်သူတွေကိုလည်းအသိပေးထားပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးတဲ့အနေဖြင့်ဆလင်းနယ်ကတောင်ပေါ်ရွာကိုစစ်တပ်ကမီးရှို့ဖျက်ဆီးတာကြောင့်အိမ်18လုံးမီးလောင်ပြကျတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းဆလင်းမြို့နယ်မြောက်ပိုင်းမှာရှိတဲ့တောင်ပေါ်ရွာကိုအကြမ်းဖက်စစ်တပ်ကမီးရှို့ဖျက်ဆီးတာကြောင့်အိမ်18လုံးမီးလောင်ပြကျခဲ့ရတယ်လို့ဆလင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါရတယ်။ဧပြီလ6ရက်နေ့ညနေ4နာရီခန့်မှာတောင်ပေါ်ရွာကိုအကြမ်းဖက်စစ်တပ်က4နေရာခွဲပြီးမီးရှို့ဖျက်ဆီးခဲ့တာလို့ဆိုပါရတယ်။အကြမ်းဖက်စစ်တပ်ရဲ့မီးရှို့ဖျက်ဆီးမှုကြောင့်အိမ်18လုံးအပြင်စပကြီးရှိတဲ့နွားတင်းကုတ်လေးလုံးလဲမီးလောင်ပြချခဲ့ရတယ်လို့သိရပါတယ်အခုလိုမီးရှို့ဖျက်ဆီးနေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုပြည်သူ့ကာကွယ်ရေး PDF ရဲဘော်တွေကဝင်ရောက်တိုက်ခိုက်ချိန်မှာစစ်ကောင်စီတပ်သားတွေစုခွာထွက်ပြေးသွားတယ်လို့လည်းသိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယို NUG မှဆက်လက်တင်ပြနေပါတယ်။အခုတကပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2025ခုနှစ်ဧပြီလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ဗီဒီယို NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။ကျွန်မကတော့ပူပူပါ။ပထမဦးစွာအမျိုးသားညီညွတ်ရေးအစိုးရစိုးမိုးထိန်းချုပ်ရာမရရမြို့နယ်အတွင်းငလင်တန်ခန်းစားရတဲ့ပြည်သူတွေကိုမရရပကဖကကူညီကယ်ဆယ်ထောက်ပံ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ် အမျိုးသားညီညွတ်ရေးအစိုးရစုံမထင်းကျောက်ရမရယာမြို့နယ်အတွင်းငလင်းတန်းခန်းစားရတဲ့ပြည်သူတွေကိုမရယာပကဖကကူညီကယ်ဆယ်ထောက်ပံ့ခဲ့တယ်လို့သိရပါဗျ။ငလင်းတန်းခန်းစားရတဲ့ပြည်သူတွေကိုမရယာမြို့နယ်ပကဖကကူညီကယ်ဆယ်ထောက်ပံ့မှုတွေဆောင်ရွက်ခဲ့တယ်လို့ပကဖအတန်းကဖော်ပြပါဗျ။အမျိုးသားညီညွတ်ရေးအစိုးရစုံမထင်းကျောက်ရမရယာမြို့နယ်အတွင်းမလ28ရက်ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်းကြောင့်တာတနိကအဆအဦးတွေနဲ့လူနေအိမ်တွေပြိုကျပျက်စီးခဲ့ပြီးလူထိခိုက်ဒေဆုံးမှုတွေဖြစ်ပွားခဲ့ပါတယ်ရှင်။ဆက်လက်ပြီးတော့စကိုင်းဒေတာကြီးရှိငလင်းတန်တဲ့ကလေးများမိသားစုများအတွက်ယောဂဘေးကာကွယ်ရန်နှင့်ကျန်းမာရေးကောင်းမွန်စေရန်အရေးပါသောတကူရည်တန့်ရှင်ပစ္စည်းများကိုယူနီဆက်ကဓာတ်ရိုက်ထောက်ပံ့ပေးခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းဒေတာကြီးရှိငလင်းတန်တဲ့ကလေးများမိသားစုများအတွက်ယောဂဘေးကာကွယ်ရန်နှင့်ကျန်းမာရေးကောင်းမွန်စေရန်အရေးပါသောတကူရည်တန့်ရှင်ပစ္စည်းများကိုယူနီဆက်ကဓာတ်ရိုက်ထောက်ပံ့ပေးခဲ့တယ်လို့သိရပါတယ်။ဧပြီလအတွင်းယူနီဆက်မြန်မာရဲ့သတင်းထုတ်ပြန်ချက်အရယူနီဆက်အနေဖြင့်စကိုင်းတိုင်းဒေသကြီးရှိငလင်တန်တဲ့ကလေးများမိသားစုများအတွက်ယောဂဘေးကာကွယ်ရန်နှင့်ကျန်းမာရေးကောင်းမွန်စေရန်အရေးပါသောတကူရည်တန့်ရှင်ပစ္စည်းများကိုဓာတ်ရိုက်ထောက်ပံ့ပေးခဲ့တယ်လို့ဖော်ပြပါရယ်။ငလင်ဘေးအန္တရာယ်ဖြစ်ပြီးနောက်တန့်ရှင်သောရည်နှင့်တကူရည်တန့်ရှင်ရည်ဟာအလွန်ပဲအရေးကြီးတယ်လို့လည်းဖော်ပြပါရယ်ရှင်။မြန်မာနိုင်ငံမြေငလင်းကယ်ဆယ်ရေးအတွက်ဥရောပကော်မရှင်သည်လူသားချင်းစာနာထောက်ထားမှုအကူအညီနောက်ထပ်ယူရို10တန်းကိုထပ်ဆောင်ပံ့ပိုးတဲ့တဲ့တင်ကိုတင်ဆက်ပေးပါဦးမယ်။မြန်မာနိုင်ငံမြေငလင်းကယ်ဆယ်ရေးအတွက်ဥရောပကော်မရှင်သည်လူသားချင်းစာနာထောက်ထားမှုအကူအညီနောက်ထပ်ယူရို10တန်းကိုထပ်ဆောင်ပံ့ပိုးလိုက်ပါတယ်။မလ28ရက်နေ့2025ခုနှစ်ကမြန်မာနိုင်ငံ၏အနီးအနားဒေသတွေတွင်လှုပ်ခတ်ခဲ့တဲ့ပြင်းအား9.8ဆင့်ရှိမြေငလင်းကယ်ဆယ်လုပ်ငန်းများနှင့်ဆက်လင်း၍ဥရောပကော်မရှင်သည်လူသားချင်းစာနာထောက်ထားမှုအကူအညီနောက်ထပ်ယူရို10တန်းကိုထပ်ဆောင်ပံ့ပိုးလိုက်တယ်လို့ဖော်ပြပါရယ်။ရန်ပုံငွေသည်အရေးပေါ်အမှုကစီဝါကူတာရေးရေတန်းနှင့်မိလာတန့်ရှင်ဝန်ဆောင်မှုများအပါအဝင်မိသားစုခြေရာခံခြင်းနှင့်ပြန်လည်ပေါင်းစည်းခြင်းတို့ကိုပံ့ပိုးပေးမှာဖြစ်တယ်လို့သိရပါရယ်။ဤအံပုံငွေသည်မြန်မာနိုင်ငံတွင်လှုပ်ခတ်ခဲ့သောငလင်အတွက်ဥရောပသမဂ္ဂ၏လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီစုစုပေါင်းယူရို73တန်းအထိရောက်ရှိခဲ့ပြီးဖြစ်ပြီး2025ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီရထားချက်ယူရို46တန်းဤတစ်စိတ်တရေသာဖြစ်တယ်လို့သိရပါတယ်ရှင်။ဆက်လက်ပြီးတော့စေဝါများနှင့်ယောဂရှာဖွေစမ်းသပ်ရေးကိရိယာများအပါအဝင်စီကုသရေးဆိုင်ရာအထောက်အပံ့ပစ္စည်းများပါဝင်တဲ့ဂျပန်ကိုပိုင်ကာကွယ်တပ်ဖွဲ့၏လေယာဉ်စီဝမ်တတိမြန်မာတို့ရောက်ရှိတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။စေဝါများနှင့်ယောဂရှာဖွေစမ်းသပ်ရေးကိရိယာများပါဝင်စီကုသရေးဆိုင်ရာအထောက်အပံ့ပစ္စည်းများပါဝင်တဲ့ဂျပန်ကိုပိုင်ကာကွယ်တပ်ဖွဲ့၏လေယာဉ်စီဝမ်တတိမြန်မာတို့ရောက်ရှိပြီဖြစ်ကြောင်းတင်ရရှိပါရယ်။ဂျပန်ကိုပိုင်ကာကွယ်တပ်ဖွဲ့၏လေယာဉ်စီဝမ်တတိသည်မြန်မာနိုင်ငံသို့ရောက်ရှိလာပြီဖြစ်ကဂျပန်နိုင်ငံသည်မြန်မာပြည်သူပြည်သားများနှင့်အတူရှိနေမည်ဖြစ်ကြောင်းဂျပန်တန်ယုံရန်ကုန်ကတင်ထုတ်ပြန်ပါရယ်။မလ28ရက်နေ့တွင်မြန်မာနိုင်ငံ၌လှုပ်ခတ်ခဲ့သောငလင်ကြောင်းဖြစ်ပေါ်ခဲ့သည့်မြောက်များစွာသောထိခိုက်ပျက်စီးမှုများအတွက်ကယ်ဆယ်ကူတာပေးရန်မြန်မာနိုင်ငံသို့ရောက်ရှိနေသည့်တဘာဝဘေးအန္တရာယ်ဆိုင်ရာအရေးပေါ်ကယ်ဆယ်ရေးစေပတ်ဆိုင်ရာနည်းပညာအဖွဲ့ GDR ကလူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီထောက်ပံ့ရေးလုပ်ငန်းများကိုဆက်လက်လှုပ်ဆောင်နိုင်ရန်အတွက်ပစ္စည်းများပေးပို့ခြင်းဖြစ်တယ်လို့သိရပါတယ်။ဂျပန်နိုင်ငံအစိုးရသည်အခက်အခဲများနှင့်ရင်ဆိုင်ကြုံတွေ့နေရသောမြန်မာပြည်သူပြည်သားများကိုကူညီထောက်ပံ့သွားမည်အပြောင်းလဲမရှိသောမူဝါဒနှင့်အညီစီကူတာရေးဆိုင်ရာလိုအပ်ချက်များကိုဖြည့်ဆည်းပေးခြင်းအပါအဝင်မြန်မာပြည်သူပြည်သားများဓာတ်ရိုက်အကျိုးခံစားရရှိစေမည်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများကိုအစွမ်းကုန်ဆက်လက်ကူညီပံ့ပိုးပေးသွားမယ်လို့သိရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့အစိုးရတူတူရဲ့တော်လန်ဂီတာ LA ညပွဲမှာအမေရိကန်ဒေါ်လာ 29,151.66 ဒေါ်လာရရှိခဲ့တဲ့တဲ့ငွေကိုတင်ဆက်ပေးပါမယ်။အစိုးရတူတူရဲ့တော်လန်ဂီတာ LA ညပွဲမှာအမေရိကန်ဒေါ်လာ 29,151.66 ဒေါ်လာရရှိခဲ့တယ်လို့သိရပါဗျ။ AP လအတွင်း LA NUG Sports ကတင်ထုတ်ပြန်ပါတယ်။အစိုးရတူတူရဲ့တော်လန်ဂီတာ LA ညပွဲပါတော်လိုင်းရေးစိတ်အပြည့်ဖြင့်ကျင်းပခဲ့ကြတဲ့အောင်မြင်တဲ့ဂီတဖြောဖြောပဲတစ်ခုဖြစ်ခဲ့ပါဗျ။တူတူကိုချစ်ကြတဲ့ပရိသတ်တွေအမှန်တရားဘက်ကယက်တီကြတဲ့ဓမ္မဘက်တော်သားတွေကယုံပြည့်ယုံရှံအားပေးခဲ့ကြပါတယ်။ကုန်ကြစည်များနှုတ်ပြီးရန်ပုံငွေ 29,151.66 ဒေါ်လာရရှိခဲ့ပါတယ်လို့ဖော်ပြပါတယ်။အဆိုတော့တူတူ၊တွန်းတန်စင်၊ဂျနဗီ၊လော့စ်အင်ဂျလီဘန်မာကိုခင်ဆို၊ကိုမိုးကြီး၊ကိုစော်ကြီး၊ကိုမောင်ဝင်းစောင်းအင်ဂျင်နီယာကိုထွန်းဦး၊နီးပညာအဖွဲ့လေးလံအစီအစဉ်မှာအကူအညီများပေးခဲ့ကြသူများအချိန်တိုအတွင်းပွဲလက်မှတ်များအလုံးရောင်းကုန်အောင်ကူညီခဲ့ကြသူများအစားအသောက်များရောင်းချဝယ်ယူလှူဒန်းကြသူများအလုံးကိုအယ်လီမီတာစုများကကျေးဇူးတင်စွာဖြင့်လေးစားဂုဏ်ယူမှတ်တမ်းတင်အပ်တယ်လို့ဆိုပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်မင်းတီဟန်နေကိုခန့်နှုမပေးပို့ထားတာဖြစ်ပါတယ်ရှင်။
ားပါရှင်မနေ့ပြန်အပီလာဆယ်ရက်နေတော့မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထန်နိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မြို့ဝကျုံးမော်ဒေသတွေနဲ့မုံတမခွေတို့မှာလီဟာအနောက်အနောက်တောင်ဘက်ကနေတနင်္သာရီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်မိုးအခြေအနေကတော့တနင်္သာရီတိုင်းဒေသကြီးနဲ့ချင်းပြည်နယ်တို့မှာနေရာစိတ်စိတ်မိုးထချုံရွာနိုင်ပြီးစကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့အများအပြားတာယာနိုင်ပါတယ်။လေပူချိန်တွေကတော့မကွေးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။ယူချင်းတွေကတော့မကွေးတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးအေရီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကြာဆင်နိုင်ပါတယ်ရှင
်အရေးပေါ်အခြေအနေတွင်လူသေးလောင်းများအားစီမံခန့်ခွဲခြင်း
လူသေးလောင်းနေကြောင်းကပ်ရောဂါတွေဖြစ်စေနိုင်မှာသလား
မဖြစ်စေနိုင်ပါတဘာဝဘေးအန္တရာယ်များကြောင့်သေဆုံးရတဲ့လူသေးလောင်းများဟာရေပုံအားဖြင့်ကပ်ရောဂါများကိုမဖြစ်စေနိုင်ပါတဘာဝဘေးများကြောင့်သေဆုံးရသူများဟာထိခိုက်ဒဏ်ရာရေနစ်ချင်းသို့မဟုတ်မီးလောင်ကျွမ်းခြင်းစသည်တို့ကြောင့်သေဆုံးရတာဖြစ်ပြီးကာယောဂါများဖြစ်စေတဲ့ပိုးမွှားများကိုပုံမှန်အားဖြင့်မသေဆောင်ထားသောကြောင့်ဖြစ်ပါလေ။ကျွမ်းချက်အနေနဲ့သေဆုံးရခြင်းများဟာအီဘိုလာ၊လက်ဆာယောဂါ၊ကာလာဝမ်ယောဂါကဲ့သို့သောကူးစက်မြန်ယောဂါများကြောင့်ဖြစ်ပါကသို့မဟုတ်ဤကဲ့သို့သောကူးစက်မြန်ယောဂါများဖြစ်ပွားနိုင်တဲ့ဒေသများမှာဖြစ်ပွားပါကလူသေးလောင်းများမှယောဂါများကူးစက်ပြန့်ပွားနိုင်ခြင်းရှိပါလေ။
ပြည်သူတွေအပေါ်မှာကျန်းမာရေးအနေနဲ့ပါရှိပါလေ
။ကူးစက်မြန်ယောဂါတွေကြောင့်သေဆုံးရခြင်းမဟုတ်ပါကအများပြည်သူအတွက်အနေနဲ့ဖြစ်နိုင်ခြင်းဟာအလွန်နှေးပါပါလေ။တို့ရတွင်လူသေးလောင်းများမှထွက်လာတဲ့မစင်များဖြင့်ညဉ့်ညမ်းနေတဲ့ရေကိုတောက်ရမှဝမ်းပြက်ဝမ်းလျှောဖြစ်နိုင်ခြင်းရှိပါလေ။တောက်ရေကိုပုံမှန်ပိုးသတ်ခြင်းဖြင့်ရေချောင်းဖြစ်ပွားတဲ့ယောဂါတွေကိုကာကွယ်ရန်လုံလောက်ပါလေ
။လူသေးလောင်းတွေကြောင့်ရေညဉ့်ညမ်းစေပါသလား
။ညဉ့်ညမ်းစေပါလေ။တက်ရှိများရေကိုညဉ့်ညမ်းစေသလိုလူသေးလောင်းများလည်းရေကိုညဉ့်ညမ်းစေပါလေ။လူသေးလောင်းများမှမစင်များမကြာခဏဆိတ်ထွက်နိုင်ပြီးမြင့်များရေချင်းမြင့်များကိုညဉ့်ညမ်းစေကဝမ်းပြဲဝမ်းလျှောယောဂါဖြစ်ပွားစေနိုင်ပါလေ။ရေကိုလုံလုံလောင်းလောင်းတန့်စင်ပါကဤယောဂါများဖြစ်ပွားမှုကိုကာကွယ်နိုင်ပါလေ
။လူသေးလောင်းတွေကိုပိုသက်စေဒါမှမဟုတ်ထုံမုံဖြန့်ခြင်းကအသုံးဝင်ပါသလား
။ထုံမုံဟာလူသေးလောင်းတွေကိုလှည့်မြန်စွာမပုတ်တိုးအောင်ထိမ့်ပိနိုင်ပါလေ။လူသေးလောင်းတွေဟာရေပုံရအားဖြင့်ပိုးကူးဆက်နိုင်ခြင်းမရှိတဲ့အတွက်ကြောင့်ပိုသက်စေဖြန့်ဖို့မလိုအပ်ပါ
လူသေးအလောင်းတွေကလူတို့အတွက်ယောဂဖြစ်ပွားနိုင်ခြင်းရှိတယ်လို့ဒေတာအာနာမိုင်နေတဲ့သတင်းတော်တွေကပြောကြပါတယ်သူတို့မှန်ပါသလား
တဘာဝဘေးရန်တွေအကြောင်းသေဆုံးရတဲ့လူသေးလောင်းများထံမှာအန္တရာယ်ကိုအချို့သောကျွမ်းကျင်ပညာရှင်များနဲ့မီဒီယာတွေကနားလည်မှုလွှဲနေကြပါတယ်ပြည်တွင်းပြည်ပရှိကျန်းမာရေးဝန်ထမ်းများပင်လည်းသတင်းအချက်အလက်အမှန်မရရှိဘဲယောဂများကံယောဂများနဲ့ပတ်သက်၍အခြေအမြစ်မရှိတဲ့ကောလာဟလများပြန့်နှံ့ရာမှာပါဝင်မိရသားဖြစ်နေတတ်ပါလေတဘာဝဘေးရန်တွေအကြောင်းသေဆုံးရတဲ့လူသေးလောင်းများထံမှာကံယောဂါများမဖြစ်ပွားနိုင်ပါကူးစက်မြန်ယောဂါများကြောင့်သေဆုံးခြင်းသို့မဟုတ်ကူးစက်ယောဂါကံယောဂါသဘွယ်ဖြစ်နေတဲ့ဒေသမှာသေဆုံးခြင်းဖြစ်မှသာယောဂါဖြစ်ပွားနိုင်ခြင်းအမှန်တကယ်ရှိနိုင်ပါလေအဲ့ဒီလိုဖြစ်ရင်တော့လေ့ကျင့်သင်ကြားထားတဲ့လူသေးလောင်းကင်တွယ်သူများကိုယောဂါကူးစက်နိုင်ခြင်းဟာနေပါပါလေ
လူသေးအလောင်းကင်တွယ်သူတွေအတွက်အနည်းငယ်တစ်စုံတရာရှိနိုင်ပါသလား
အကယ်၍ကူးစက်မြန်ယောဂါတွေကြောင့်သေဆုံးခြင်းဖြစ်ပါကကေဆေးရီးသမားများရင်ခွက်ရုံလုပ်သမားများစတဲ့လူသေးလောင်းတွေကိုကင်တွယ်သူများအတွက်အနည်းရှိနိုင်ပါလေ။ကူးစက်နိုင်တဲ့ပိုးမွှားတွေဟာသေဆုံးပြီးအချိန်ကာလတစ်ခုထိကြာရှည်ခံပါလေ။သေဆုံးပြီးအချိန်ကာလအတော်ကြာတဲ့အထိရှင်သန်နိုင်တဲ့ TB ကဲ့သို့ပိုးမွှားများခိုးအောင်နေနိုင်တဲ့ကိုရင်းအင်္ဂါတွေကိုယဉ်ခွဲတဲ့အခါလေ့ကျင့်ထားတဲ့ကျွမ်းကျင်ပုဂ္ဂိုလ်တွေကကင်တွယ်လေးရှိပါလေ။လူသေးလောင်းတွေကိုကင်တွယ်သူများအားအလုံးမတဆင့်စိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေတဲ့တက်ရောက်မှုတွေကိုကင်တွယ်ဖြေရှင်းရန်အကူအညီပေးလုပ်ငန်းစဉ်များရှိသင့်ပါလေ။
အလုသမားတွေနှာခေါင်းစီး max တက်တယ်မှာသလား
လူသေးလောင်းများကထွက်တဲ့အနက်တွေဟာမနစ်မြို့ပဲဖြစ်ပေမဲ့လေလေကောင်းလေတန်းရတဲ့နေရာမှာအဲ့ဒီအနက်တွေကြောင့်ကျန်းမာရေးအန္တရာယ်မဖြစ်စေသလိုနှာခေါင်းစီးတက်ရန်ရေပုံရအဖြစ်မလိုအပ်ပါတို့ရတွင်အဆိတ်ငွေများမိခုံငွေများအမုံအမွှားများရှိပါကကျန်းမာရေးနဲ့လုံခြုံဘေးကင်းရေးအတွက်အထူးပြုလုပ်ထားတဲ့နှာခေါင်းစီး special max များလိုအပ်နိုင်ပါလေ
လူသေးအလောင်းတွေနဲ့ပတ်သက်ပြီးတော့ရေတို့အချိန်အတွင်းမှာအာဏာပိုင်နေအနေနဲ့ဘယ်လိုမျိုးတွေလှုံ့ဆော်သင့်ပါလဲ
ဖြစ်နိုင်မှာကလူသေးလောင်းတွေကိုအေးအေးခံကွန်တိန်နာများအသုံးပြုပြီးစူးစီးသိမ်းဆည်းခြင်းသို့မဟုတ်ယာယီတကြိုချင်းပြုသင့်ပါလေလူသေးလောင်းတွေကိုရှာဖွေပေါ်ထုတ်ရမှာအကူအညီဖြစ်စေဖို့ရိုးရှင်းတဲ့နည်းလမ်းတွေကိုလုံဆောင်သင့်ပါလေလူသေးလောင်းတစ်ခုချင်းစီကိုဓာတ်ပုံတွေရပ်ယူထားသင့်ပြီးသက်ဆိုင်ရာအချက်အလက်တွေကိုရေးမှတ်ခါမှတ်တမ်းထားရှိသင့်ပါလေနောက်တစ်ချိန်မှာမ မူကြီးဆေးပညာဆိုင်ရာစစ်ဆေးခြင်းများပြုလုပ်နိုင်တဲ့အတွက်လူသေးလောင်းများမှအကျဉ်းချံတွေကိုတင်စီထားခြင်းသို့မဟုတ်ယာယီမြှုပ်နှံထားခြင်းပြုသင့်ပါလေ။ Video NUG သောရစီများခင်ဗျာ။အခုတကားမြန်မာနွေဦးခရိုနီကယ်အေဘီလာ၈ရက်မြင်ကွင်းဖြစ်တဲ့အင်းတော်မြို့နယ်ဖလန်းမြို့တော်လိုင်းလက်နက်ကင်တပ်ဖွဲ့တွေတင်ဆိုတဲ့မုံမခဆောင်းမကိုနွေဦးမောင်ကတင်ဆက်ပေးမှာဖြစ်ပါတယ်။
မြန်မာနွေခရိုနီကယ်ဧပြီ၈မြင်ကွင်းအင်းတော်မြို့နယ်ဖလန်းမြို့တော်လိုင်းလက်နက်ကင်တပ်ဖွဲ့တွေသိမ်းစကိုင်းတိုင်းမြောက်ပိုင်းကအင်းတော်မြို့နယ်ချင်းပြည်နယ်ကဖလန်းမြို့တို့ကိုတော်လိုင်းလက်နက်ကင်ပူးပေါင်းတပ်တွေကဧပြီလ9ရက်နေ့မှာသိမ်းယူနိုင်ခဲ့ကြောင်းကြေညာခဲ့ပါတယ်အင်းတော်မြို့ကိုတော့ NUG လက်အောက်က PDF တပ်ဖွဲ့တွေ ABSDF တရင်တွေပူးပေါင်းတိုက်ခိုက်သိမ်းယူခဲ့တာဖြစ်ပြီးဖလန်းမြို့ကတော့ချင်းပြည်နယ်ကလက်နက်ကင်၃ဖွဲ့ပေါင်းထားတဲ့ချင်းညီနောင်ဖွဲ့ကသိမ်းယူခဲ့တာဖြစ်ပါတယ်ဂိုင်းဒေတာကိုဗဟုပြုလှုပ်ခတ်သွားတယ်နှစ်ပေါင်း80ကနေ100လောက်အတွင်းကြီးမားဆုံးအနေနဲ့အနေနဲ့ကြာရောက်နေချိန်မှာလက်နက်ကိုင်တိုက်ပွဲတွေရဆိုင်ကြဖို့နိုင်ငံတကာကစော်ဩနေချိန်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေရဆိုင်ခြင်းမရှိသလိုတော်လိုင်းတပ်ဖွဲ့တွေဘက်ကလည်းငလင်းတန်းခံစားရတဲ့ဒေတာမဟုတ်တဲ့နေရာတွေမှာတိုက်ခိုက်မှုတွေထိုးစစ်တွေရနာခြင်းမရှိခဲ့တာတွေ့ရပါတယ်မြို့သားညီညွတ်အစိုးရကထိုးစစ်တွေသတင်းနှစ်ပတ်ကြာရနာမယ်လို့ငလင်းလုပ်ပြီးရပိုင်းအတွင်းပထမဆုံးကြေညာခဲ့ပါတယ်အဲ့ဒီနောက်မြောက်ပိုင်းညီနောင်သုံးဘွဲ့ဖြစ်တဲ့ MNDAA AA TNL တို့ကလည်းထိုးစစ်ရနာကြောင့်ကြေညာခဲ့တယ်လို့စစ်ကောင်စီကလည်းကြံပြီး22ရက်နေ့အထိထိုးစစ်ရနာမယ်လို့ကြေညာခဲ့ပြီးနောက်ဆုံး KIA ဘက်ကလည်းထိုးစစ်ရနာမယ်လို့ကြေညာခဲ့ကြပါတယ်ဒီကြေညာချက်တွေအားလုံးကနှစ်ဖက်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကြားဆက်သွယ်ပြောဆိုညှိနှိုင်းသဘောတူကြတဲ့ပြစ်ခတ်ရဆိုင်တဲ့ကြေညာမှုမျိုးနဲ့သဘောတဘာဝမတူဘဲတစ်ဖက်သက်ထိုးစစ်ရတဲ့ကြေညာချက်တွေသာဖြစ်တယ်လို့ဆိုနိုင်ပါတယ်ဒီလိုတစ်ဖက်သက်ထိုးစစ်ရဆိုင်တဲ့ကြေညာချက်တွေကတိုက်ပွဲဖြစ်နေတဲ့နောင်ချိုစကိုင်းတိုင်းအင်းတော်ပဲခူးတိုင်းနောက်ပိုင်းရခိုင်ယိုမနဲ့ချင်းပြည်နယ်ကဖလန်းတို့ပေါ်တိုက်ရောက်မှုမရှိခဲ့တာတွေ့ရပါလိမ့်မယ်။ခုသိမ်းယူခဲ့တဲ့ချင်းပြည်နယ်ဖလန်းမြို့နယ်စကိုင်းတိုင်းမြောက်ပိုင်းကအင်းတော်မျိုးတို့ကအရေးပါတဲ့မြို့တွေဖြစ်ကြသလားလို့လေ့လာကြည့်ရင်ချင်းပြည်နယ်မှာဖလန်းမြို့ဟာဟာခါပြီးတဲ့နောက်ဒုတိယအကြီးဆုံးမြို့ဖြစ်ပါတယ်။ဟာခါမြို့ကိုစကောင်စီကထိန်းချုပ်ထားဆဲဖြစ်ပေမဲ့ကလေးဟာခါကားလမ်းရဲ့တဝက်ခီးမှရှိတဲ့ဖလန်းမြို့ကိုဖျက်ပြီးဟာခါကိုသွားနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်တွေကလေးကဟာခါကိုဆက်သွယ်ပို့ဆောင်ဖို့စစ်ကောင်စီနေနဲ့မြေပြင်လမ်းတွေကိုမသုံးနိုင်တော့တဲ့အနေအထားဖြစ်ပါတယ်။ဖလန်းမြို့ကိုသိမ်းယူနိုင်တာဟာချင်းပြည်နယ်ရဲ့ဒုတိယအကြီးဆုံးမြို့ကိုသိမ်းနိုင်တဲ့အနေနဲ့တော့အတိုင်းအတာတစ်ခုထိအရေးကြီးတယ်လို့ဆိုကောင်းဆိုနိုင်ပါလိမ့်မယ်။အင်းတော်မြို့ကတော့မန္တလေးမြစ်ကြီးနားကားလမ်းပေါ်ကအချက်ချမြို့ဖြစ်ပါတယ်။ကုန်းလန်းကနေကချင်းပြည်နယ်ကိုဆက်သွယ်ရေးမှာစစ်ကောင်စီဖို့လမ်းတစ်ဝက်ကနေဖြတ်တောက်ခံလိုက်ရတဲ့အနေအထားဖြစ်ပါလိမ့်မယ်။ရာစုနှစ်တစ်ခုအတွင်းပြင်းထန်ဆုံးငလင်ဘေးကမန္တလေးစကိုင်းကနေဝန်တွင်းကြောက်ဆဲပျော်ဝဲနေပြည်တော်နဲ့ပြင်းမနာအထိကျဲပြင်းတဲ့ဒေသတွေကိုလွှမ်းခြုံပြီးထိခိုက်ပျက်စီးကလူ 3,500 ကျော်သေဆုံးပြီး 6,000 ကျော်ထိခိုက်ဒဏ်ရာရကပျက်စီးမှုပမာဏဒေါ်လာဘီလီယံများစွာရှိခဲ့သည့်တိုင်စစ်ကောင်စီကိုနိုင်ကလူသက်တွေရေးပေါ်ကဲဆဲရေးထက်နေမြေလက်လွတ်ဆုံးရှုံးမဲ့ရေးကိုပိုအဓိကထားနေကြတာထင်ရှားပါတယ်။ထောင်နဲ့ချီတဲ့သူတွေငလင်ကြောက်အသက်ဆုံးရှုံးကြရပြီးတန်းနဲ့ချီတဲ့သူတွေနေအိမ်တွေပျက်စီးကလုတ်ခိုင်တမဝင်းချောင်းတွေဆုံးရှုံးပြီးငလင်းတန်းခံဒေသတွေမှာဘယ်လိုပြန်လဲထူထောင်ရမလဲဆိုတာအဖြစ်မရှိသေးချိန်မှာမြန်မာနိုင်ငံရဲ့ဒေသအချို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အနေအထားလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့အမြင်မှာတော့သဘာဝဘေးအန္တရာယ်ချရောက်တဲ့အချိန်မြန်မာနိုင်ငံကပြည်တွင်းစစ်ကဆက်လက်ဖြစ်ပွားနေစေတစ်ဖက်နဲ့တစ်ဖက်ဆွေးနွေးမဲ့အလားအလာမေးမြန်းစေလို့ကောက်ချက်ချကြမှာမလွဲပါဘူး။ကမ္ဘာနိုင်ငံများပြားမှာမြန်မာငလင်းဘေးဒုက္ခခံစားရသူတွေကိုကူညီဖို့အတွက်နှိုးဆော်လုပ်ကိုင်းနေကြချိန်မှာမြန်မာနိုင်ငံရဲ့ပြည်ရင်းစင်မီကဆက်လက်တောက်လောက်အောင်မဲ့လောက်လာပြီးမြင်ရဆဲဖြစ်ပါတယ်။ပြည်ရင်းစင်မီမှာပါဝင်တိုက်ခိုက်နေကြတဲ့လက်နက်ကိုင်ဖွဲ့စည်းတွေကိုတဘာဝဘေးအန္တရာယ်ကရပ်တန့်နိုင်ခြင်းမရှိတဲ့အနေအထားလည်းဖြစ်ပါတယ်။မြန်မာနိုင်ငံကလူလူအနေနဲ့လူလုဘေးအန္တရာယ်နဲ့တဘာဝဘေးအန္တရာယ်တို့ကိုကြပြိုင်နက်ထဲကြုံတွေ့ကြရတဲ့အနေအထားလည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်း၊ကချင်ပြည်နယ်၊ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့ကစစ်ဘေးရှောင်သူများပြမန္တလေးမြို့မှာငလင်ဘေးနဲ့ထပ်ကြုံကြရတဲ့ဖြစ်သက်ဆုံးရှုံးကြရတဲ့ဖြစ်တွေအများပြရှိခဲ့ပါတယ်။စာအုပ်တစ်ခုထဲမှာလူအသေးပြောက်အများဆုံးဖြစ်ပွဲရာရှိတဲ့ Sky Villa ကွန်ဒိုပြိုကျမှုမှာကချင်ပြည်နယ်ကစစ်ဘေးရှောင်နဲ့အလှမဲတအူးအသက်ဆုံးရှုံးခဲ့တဲ့ဖြစ်ကသာရကဖြစ်ရတဲ့ခုဖြစ်ပါတယ်။မြန်မာနိုင်ငံပြည်သူလူထုအဖို့တော့မိမိတို့ကံကြမ္မာကိုစီမံဆုံးဖြတ်ပေးဖို့ယုံကြည်စွာလွှမ်းအပ်နိုင်တဲ့နိုင်ငံရေးစနစ်မပေါ်ထွန်းနိုင်သေးသလိုမိမိတို့ကံကြမ္မာကိုဆရာနာရှင်တွေနဲ့စစ်လူလားသူတွေကဆုံးဖြတ်နေကြတဲ့ဖြစ်ကနေမလွတ်မြောက်နိုင်သေးခြင်းက ရင်းနာစရာအဖြစ်လို့သာဆိုရမှာဖြစ်ပါတော့ရှင
်ရေဒီယို NUG မှဆက်လက်တင်နေပါတယ်ဒီနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့ဒေါ်လင်းတိတ်ဂီတာစီစဉ်မှာစလိုက်တန်ကြီးရေးသားထားပြီး Myran Rain တီဆိုထားတဲ့ PDF ဒုကူကိုဆိုတဲ့ဒေါ်လင်းတီချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါလိမ့်ခင်ဗျာ
ဒီနေ့ကိုခေတ္တရ延လာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြောင်းလဲဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်
ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။